မြန်မာနိုင်ငံအရေးကိုအရှိတအာရှနိုင်ငံများအဖွဲ့အာဆီယံကဝင်ရောက်ဖြေရှင်းတဲ့နေရာမှာစစ်ကောင်စီဘက်ကအကြမ်းဖက်အဖွဲ့အစည်းအဖြစ်နဲ့မတရားအသိအဖြစ်ကြီးညာထားတဲ့အဖွဲ့တွေကိုထိတွေ့ဆက်ဆံတာတွေမလုပ်ဖို့စစ်ကောင်စီနိုင်ငံသားရဲ့ဝန်ကြီးဌာနကမနေ့ကကြီးညာချက်ထုတ်ပြန်သတိပေးပါရယ်မြန်မာနိုင်ငံအကြက်တဲကိုဖြေရှင်းတဲ့နေရာမှာတပ်ဆိုင်သူအားလုံးနဲ့ဆွေးနွေးအဖြစ်ရှာဖို့လိုတဲ့အကြောင်းနဲ့ကင်တွယ်မှုတွေပုံမထိရောက်စေဖို့အာဆီယံအလှည့်ကျဥက္ကဋ္ဌသစ်အင်ဒိုနီးရှားနိုင်ငံအနေနဲ့အထူးကိုယ်စားလှယ်အဖွဲ့ယုံဖွဲ့စည်းသွားမယ်အကြောင်းအင်ဒိုနီးရှားနိုင်ငံသားရဲ့ဝန်ကြီးရက်နိုမာဆူဒီကဒီလ17ရက်နေ့ကပြောဆိုခဲ့ပြီးတဲ့နောက်မှာစစ်ကောင်စီဘက်ကအခုလိုတုံ့ပြန်တာဖြစ်ပါတယ်။အာဆီယံဘုတ်သဘောတူညီချက်ကိုအကောင့်ထည့်ဖော်တဲ့နေရာမှာမြန်မာနိုင်ငံအနေနဲ့နိုင်ငံတကာနိုင်ငံရဲ့ပြည်ဝင်ရေးကိုတခြားနိုင်ငံတစ်ခုကဝင်မဆွတ်ဖက်ရဘူးဆိုတဲ့အခြေခံမူကိုစွဲကင်ပြီးဆောင်ရွက်သွားမှာဖြစ်တဲ့အကြောင်းလဲညီညာချက်မှာဖော်ပြပါတယ်။အာဆီယံကချမှတ်တဲ့မြန်မာရေးဘုတ်သဘောတူညီချက်တွေထဲမှာမြန်မာနိုင်ငံအတွင်းအချက်ဖတ်မှုတွေအဆုံးသက်ပြီးသက်ဆိုင်ရာအဖွဲ့အစည်းတွေကြားဆွေးနွေးအဖြစ်ရှာနိုင်ရင်းနဲ့လူသားချင်းစာနာမှုအကူအညီတွေပေးနိုင်ရေးကိစ္စတွေကိုအဓိကထည့်သွင်းထားပါတယ်။ဒီဘုတ်သဘောဘုံသဘောတူညီချက်တွေကိုစစ်ကောင်စီဘက်ကအကောင့်ထည့်ဖို့ပျက်ကွက်နေတယ်ဆိုပြီးတော့လေဒေသတွင်းထိပ်သီးအစည်းအဝေးတွေမှာမြန်မာကောင်ဆောင်တွေတက်ရောက်ခွင့်အာဆီယံကညှင်းပယ်ထားပါတယ်ရှင်။